မြန်မာနိုင်ငံမှာဒန်းတူအခွင့်အရေးကိုအပြည့်အဝအမှတ်ခံတဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ထူထောင်ဖို့မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးလို့ NUG ကပြောဆိုပြီးပြည်သူခုခံတွန်းလှန်စစ်ဆပီးလို့ကြေညာလိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းရင်းမပင်ကဏီနယ်တွေထဲမှာစစ်တပ်ကလုံခြုံရေးတိုးမြှင့်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်။
စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့လှဲနေလှေအောင်မြင်းဆောင်မကျန်းတွန်းလှန်တိုက်ဖြတ်ကြပါလို့ NUG ရဲ့ယာယီသမရက်ကတိုက်တွန်းပြီးခုခံတွန်းလှန်စစ်ပွဲစတဲ့နယ်လို့ပြောခဲ့ပြီးနောက်မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိရာတဝိုက်လေရင်တွေပြန်ဝဲရာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ယာကြီးကလေးချင်းသွင်းတရားမှာလည်းအရင်ကထက်လုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးရင်းမှပင်ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စစ်ကောင်စီဘက်ကကျွန်တော်တို့အခုဒီနေ့ဆိုရင်နမခမှာတို့လေရင်တွေဝဲတယ်ပြီးရင်ကျွန်တော်တို့ဒီယာကြီးကလေးလမ်းပိုင်းဖြစ်တဲ့ကျွန်တော်တို့မုံဝါနဲ့ပြင်မဆက်သွားတဲ့ချင်းနွန်းတားပေါ့ဗျာချင်းနွန်းတားမှာဆိုတို့ဘန်ဂါလေးတိဆောက်တယ်ဟိုဘက်ထိပ်ဒီဘက်ထိပ်မှာဘန်ဂါလေးအထူးတလည်းတိဆောက်ပြီးတော့မှတို့စောင်းကြက်ကိုပေးနေတာတွေ့ရပါတယ
်ရမပင်ကဏီနယ်ဟာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်တိုက်ပွဲဖြစ်ပွားလေးရှိတဲ့နေရာတွေဖြစ်ပါတယ်။ဒါအပြင်စကိုင်းတိုင်းမြောင်မြို့နယ်ဘက်မှာလည်းစစ်တပ်တွေပိုပြီးလှုပ်ရှားနေရတဲ့ပတ်သက်လို့ PDF အဖွဲ့ဝင်တယောက်ကအခုလိုပြောပါတယ
်။သူတို့လှုပ်ရှားမှုပြင်ကတော့ကားတွေပေါ်လိုက်ဒီလိုက်လိုက်တယ်။သူတို့ရိတ်ခါတွေပူလိုက်ကားကုန်ပြင်းလာလာလိုက်နေအမှုတွေရှိတယ်။ကျွန်တော်တို့ပြင်ဆင်မှုကတော့ကျွန်တော်တို့လည်းအော်ဒီတိုင်းရမနေဘူးလေအစိုးရနေတာဒီစစ်ကောင်စီလုပ်ကြခွေရတာပြင်ဆင်နေတာလေဒီပြင်နေတာပြင်ဆင်မှုကပူရှိရှိလာတာပဲလေ။ကျွန်တော်တို့ပြင်ဆင်ပြီးရှိတယ်ပြင်ဆင်စရည်လည်းရှိတယ်ရှေ့ဆက်ပြင်ဆင်နေရာလည်းရှိပါသေးတ
ယ်ဟုတ်ဒါကစကိုင်းတိုင်းရဲ့အခြေအနေပါလေသက်အခြေစိုက်စခန်းရှိတဲ့မကွေးမြို့မှာဆိုရင်လေမြို့ဝင်မြို့ထွက်တွေမှာလုံခြုံရေးတင်းကျပ်ထားသလိုစစ်တပ်တွေမြို့တွင်လှက်ပတ်ကင်းလှည့်နေပြီးဝေဟင်လေရင်ပြန်တမ်းမှုတွေလည်းရှိတယ်လို့ဒေသခံတွေကအခုလိုပြောပါဗျာအ
ဲမြို့ဝင်မြို့ထွက်စိတ်တွေမှာကတော့ကျွန်တော်တို့ဒီမကွေးမြို့ရဲ့အဆက်မှာကကျွန်တော်တို့ဒီတောင်ရင်းဘက်ကိုထွက်တဲ့ဆက်ပေါ်တူရှိတယ်နောက်တော့လက်မောက်ရေနံကျောင်းလူတက်ဒီဗီဒီယိုကဘုဆက်တဲ့ချက်ပေါက်တူရှိရယ်နော်အဲ့ချက်ပေါက်ဒီမှာကသူကအဲစစ်တပ်နဲ့ရင်းနေတယ်သူကစစ်နဲ့ရင်းနေတယ်မလုံရုံသိကြတာလေလောစဲဒီနေ့အချိန်ကတော့မကွေးမြို့တွင်းမှာဒီတစ်ဆက်ဆက်စစ်ကားလုံးကြီးရဲ့ကျဲကားနဲ့စီးရဲ့ဆုံးရတဲ့ဒီရယခုချိန်ကြီးပြည့်နေနေတော့နေ့လေဆက်တက်လာရတယ်အခုချိန်ကြီးကျွန်တော်ဒီကနေ့မှာတော့ဒီနေ့လေဘက်လောက်မှာတော့ကျွန်တော်ဒီနေ့နေ့ကြရတယ်ဒီဒီနေရဘီဘူးဥတည်တယ်ဆိုတော့ကျွန်တော်အဖြစ်ကတော့ပြောနေတာ။ဒီနေ့နေ့တော့ကြားပါတယ
်။မကွေးလေတပ်စခန်းဟာဧပြီလ29ရက်က105မမရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခံရမှုပါတယ်။လေတပ်စခန်းအဆောက်အဦးထိခိုက်ပျက်စီးမှုမရှိပေမဲ့လေရင်ပြေးလန်းပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ NUG အစိုးရရဲ့ကြေညာချက်ကိုစစ်ကောင်စီကတကြံအမြောက်ပစ်တာနဲ့တင်စားပြီးအရေးမကြီးတယ်လို့ပယ်ချခဲ့ပါတယ်။ NUG ကတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးတပြိုင်တည်းလှုံ့ဆော်ကြရမယ်လို့ပြောဆိုထားပါတယ်။PDF အဖွဲ့တွေအနေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုတရီထားကာကွယ်ဆောင်ရှောက်ဖို့အထက်ကညွှန်ကြားချက်တွေကိုတိတိကျကျလိုက်နာကြဖို့ပြည်သူကာကွယ်ရေးတပ်မတော်ကထုတ်ပြန်ထားတဲ့စစ်ဖက်ဆိုင်ရာစီမင်းစည်းကမ်းတွေကိုတသွေးမသိမ်းလိုက်နာကြဖို့တိုက်တွန်းထားပါတယ်။ပြည်သူလုံခြုံရေးတပ်တွေအနေနဲ့မိမိတို့ဒေသရဲရွာမြို့ပြတွေမှာရှိတဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုလုံခြုံစိတ်ချရအောင်စီမံချက်ချကာကွယ်ဆောင်ရှောက်ကြဖို့ကိုလည်းပြောကြားထားပါတယ်။တနိုင်ငံလုံးပူးပေါင်းခုခံမှု NUG ရဲ့တိုက်တွန်းချက်ကိုရင်းမှတ်ပင် PDF အဖွဲ့ဝင်ကအခုလိုတုံ့ပြန်ပါတယ
်။ဖြစ်နိုင်ရင်တော့ကျွန်တော်တို့အားလုံးဟိုပြည်သူအားလုံးလည်းနဲ့ကန် PDF အားလုံးပေါ့အဆင်မြင့်တင်ပြီးတော့မှဒီဒီခေါ်ရင်ပို့ပြီးတော့အဆင်ပြေမယ်ထင်တယ်။ဘာလို့လဲကျွန်တော်ဒီဒီလို့ခေါ်လိုက်ပြီးခေါ်လိုက်တဲ့နေရာမှာကျွန်တော်ဟို PDF တွေကလည်းနဲ့ပြည်သူနာရှိတယ်လို့မပြည်သူနာတွေလည်းအများကြီးပဲ။ခေါ်တိုင်းလည်းကျွန်တော်တို့ကဒီနေ့ဒီဒီခေါ်ပြီးဆိုပြီးတော့စားတယ်မျိုးတိုက်ခိုက်တာမျိုးကျွန်တော်တို့တိုက်ခိုက်ခဲ့တာဟိုးနကူကလေးဟိုတိုက်ခိုက်ခဲ့ကြတာအဲဒါကျွန်တော်တို့အနေနဲ့က NUG ဒီဒီလိုခေါ်လိုက်ပြီဆိုတော့မခေါ်ခင်လည်းပြည်စုံအောင် PDF တွေကိုလက်နဲ့ခဲရန်အပြည့်စုံတက်ဆင်ပေးတင်တာပေါ့ဒါနဲ့သူတို့ခေါ်ခဲ့တယ်ခေါ်ခဲ့တဲ့အခါကျသူတို့ရဲ့လက်နဲ့ကန်အဖွဲ့စည်းတွေသူတို့ချပေးတာလည်းလက်နဲ့ကန်အဖွဲ့စည်းတွေဥဆောင်ပြီးတိုက်တည်ရေးဆိုရင်ကျွန်တော်တို့အနေနဲ့လည်းနောက်ကနေလိုက်လာဆောင်ရွက်ဖို့အသင့်ပါပဲဆိုတာပဲပြောချင်ပါတယ
်စစ်ကောင်စီဘက်ကတော့ပြည်သူရဲ့အသက်အိုးအိမ်စီးစိမ်အတွက်လုံခြုံရေးတပ်တွေကအာမခံတယ်လို့ပြောကြခဲ့ပါတယ်။ဒါအပြင်ဂျာကလာအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ဟာကုလသမဂ္ဂအထွေထွေညီလာခံနီးလာတာကြောင့်လုတ်ပြတာဖြစ်တယ်လို့စစ်ကောင်စီကြံကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။